အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနေကဲထုတ်လာတဲ့လူအရေအတွက်ဟာတရက်ပြီးတရက်အပြောင်းလဲရှိလာမယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကတင်းနှင်းကနေနေရုပ်သံမင်းကွန်းမှာပြောပါတယ်။နေ့တနေ့ချင်းစီရဲ့လုံခြုံရေးနဲ့အသေးစိတ်အခြေအနေတွေပေါ်မှာမူတည်သွားမှာဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။မြို့တော်ကာဘူးကနေပြီးခဲ့တဲ့24နာရီအတွင်းလူပေါင်း9400ကဲထုတ်ခဲ့ကြောင်းအင်ဂျူရောကတင်းနှင်းကနေနေအစောပိုင်းမှာပြောဆိုပြီးဒီသတင်းပတ်ကုန်36နာရီအတွင်းလူပေါင်း 11,000 ကဲထုတ်နိုင်ခဲ့ပြီလို့သမ္မတဘိုက်ဒန်ကပြောပါတယ်။ကာဘူးမြို့တော်ကနေထွက်ခွာဖို့အတွက်လူပေါင်း 10,000 ချီဆောင်ဆိုင်နေကြဆဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတော့လူပေါင်း 25,100 ကဲထုတ်ပြီးဖြစ်တယ်လို့လည်းအင်ဂျူရောတာဝန်ရှိသူကပြောဆိုထားတာပါ။
Our first priority in Kabul is getting American citizens out of the country as quickly as possible.
တကယ်အမေရိကန်အလုံးကိုပြန်ခေါ်မယ်အကြောင်းအာဖဂန်မဟာမိတ်တွေနဲ့တခြားလုံခြုံရေးစိုးရိမ်ရတဲ့အာဖဂန်တွေကိုနိုင်ငံတွင်းကနေကဲထုတ်နိုင်ရေးကိုလည်းဆောင်ရွက်နေကြောင်းသမ္မတဘိုက်ဒန်ကပြောပါတယ်။ကာဘူးကနေထွက်လာတဲ့လေယာဉ်တွေအမေရိကန်ကိုတိုက်ရိုက်ပြန်တန်းတာမရှိဘူးလို့လည်းပြောပါတယ်။ကာဘူးကနေပြန်တန်းလာတဲ့လေယာဉ်တွေကတခြားနိုင်ငံတွေမှာရှိတဲ့အမေရိကန်စစ်စခန်းတွေကိုဆက်ရောက်မှာဖြစ်ပြီးအဲ့ဒီမှာအမေရိကန်နိုင်ငံသားမဟုတ်သူတွေကိုနောက်ကျောင်းရာဇဝင်နဲ့လုံခြုံရေးစစ်ဆေးမှဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ဇူလိုင်လနောက်ပိုင်းကာဘူးကနေကဲထုတ်လာသူပေါင်းက3300လောက်ရှိပြီလို့သမ္မတကပြောပါတယ်။ကာဘူးမြို့ကထွက်လာပြီးတဲ့နောက်လုံခြုံရေးမှာခိုလုံကြတဲ့အမေရိကန်နဲ့အာဖဂန်တွေကိုတည်ယူပို့ဆောင်ရေးအမေရိကန်လေကြောင်းလိုင်း6ခုကခီးတဲ့တင်လေယာဉ်18စင်အသုံးပြုမဲ့အစီအစဉ်ကိုလည်းအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကအစောပိုင်းမှာပြောဆိုထားပါတယ်ရှင်။